Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။၂၀၁၉ခုနှစ်ဩဂုတ်လ၃ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့ဝင်းမင်းပါမတ်တင်ကြီးထိုင်နေတူဒီနေ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးမှာပါဒေါ်နယ်ထရန့်အစိုးရကအမေရိကကိုရှေ့ပြောင်းလာသူတွေအများအတန်းနေထိုင်ခွင့်လျှောက်ထားတာကိုကန့်သက်ဖို့လုပ်နေပါတယ်ဟောင်ကောင်မှာတော့ဒီမိုကရေစီဆန္ဒပြမှုတွေကြောင့်လေစိတ်ပိတ်သွားခဲ့ရပါတယ်ပြည်ထင်ပြည်မာကြီးအနေနဲ့ပြည်ထင်ဥရောပသမဂ္ဂကခွဲထွက်ရေးအရှုပ်တော်ပေါ်မှာဝင်ရမှာစိုးရိမ်နေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမခွာညိုရေ
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးကတော့သမ္မတထရန့်အစိုးရကအမေရိကန်မှာလာရောက်နေထိုင်သူတွေအနေနဲ့အခမဲ့စီကူခွင့်ရိတ်ခါနဲ့ဥယျာဉ်ထောက်ပံ့မှုတွေယူထားကြမယ်ဆိုရင်အမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခွင့်ကနေတားမြစ်ခွင့်ရှိမယ်မူဝါဒတရားကြေညာလိုက်ပါတယ်
Well, we certainly expect people of any income to be able to stand on their own two feet. And so, if people are not
American နိုင်ငံသားဖြစ်ရင်းနဲ့လောက်ဝကယာယီညွှန်ကြားရေးမှုပြောကြားချက်နဲ့အတူနားဆင်ရမှာပါ။ထိုင်းနိုင်ငံမှာဆောက်လက်စာကွန်ထရိုးတစ်ခုပြောကြားခဲ့တာမှာမြန်မာလူသမား3ဦးသေဆုံး10ဦးဒဏ်ရာရသွားပါတယ်။ဒုတိယကမ္ဘာစစ်မှာဗြိတိသျှစစ်တပ်ကိုအကူအညီပေးခဲ့တဲ့ချင်းအပါဝင်တချင်နဲ့ကရင်တိုင်းရင်းသားတွေကိုငွေကြေးထောက်ပံ့ရေး Britain အခြေစိုက် Health for Forgotten အဖွဲ့ကစည်းရင်းကောက်ယူနေပါတယ်။တခါကမ္ဘာစင်များနေ့ရဲ့အကြောင်းကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်တင်ကြီးထိုက်တို့ပြောပြပါမယ်ရှင်
။ဒေါ်နယ်ထရန့်အစိုးရကအမြဲတမ်းနေထိုင်ခွင့် Green Card လျှောက်ထားသူတွေအနေနဲ့အစိုးရအကူအညီထောက်ပံ့တွေယူထားရင်နေထိုင်ခွင့်ပိတ်ပင်ခံရမယ့်မူဝါဒသစ်ကိုကြေညာလိုက်ပါတယ်။အစိုးရထောက်ပံ့နေဖြစ်တဲ့ Medicaid ခေါ်အခမဲ့ဆေးကုသခွင့် Food Stamp ခေါ်အစားအသောက်အလကားဝယ်လို့ရတဲ့ပေါ့ချာဒါမှမဟုတ်နေထိုင်ခွင့်ထောက်ပံ့မှုတွေယူထားတဲ့နိုင်ငံရွှေပြောင်းလာသူတွေအနေနဲ့အမြဲတမ်းနေထိုင်ခွင့်သို့မဟုတ်နိုင်ငံသားလျှောက်ထားခွင့်ပြည်ပင်ခံရမယ့်မူဝါဒတစ်ကိုမနေ့ကထုတ်ပြန်လိုက်တာပါအမေရိကန်နိုင်ငံသားဖြစ်မှုနဲ့လူဝဲမှုကြီးကြပ်ရေးဌာနယာယီညွှန်ကြားရေးမှူးကန်ကူချင်နယ်လီကအခုလိုပြည်သူကြီးရာကန့်သတ်မှုဥပဒေရဲ့တားမြစ်မှုကြောင့်အမေရိကန်မှာနေထိုင်ဖို့လျှောက်ထားသူတွေအနေနဲ့ကိုယ့်ခြေောက်ပေါ်ကိုရက်နဲ့အောင်ကိုယ့်ဝင်ငွေနဲ့ကိုယ့်လုံလောက်အောင်နေထိုင်ဖို့အားပေးရာရောက်နိုင်မယ်လို့ဆိုပါတယ်ဒီမူဝါဒတွေဟာ2019ခုနှစ်အောက်တိုဘာလ15ရက်နေ့ကနေစပြီးအသက်ဝင်မှာဖြစ်ပါတယ်ဒီဥပဒေအောက်မှာအစိုးရထောက်ပံ့ပေးထားတဲ့ခေါင်းစဉ်တွေကတစ်ခုသို့မဟုတ်တစ်ခုထက်ပိုတာတွေကို3နှစ်အတွင်းမှာတစ်နှစ်စာခံစားထားပြီးလို့ရှိရင်အပြစ်ရှိတယ်လို့သတ်မှတ်ထားပါတယ်အစိုးရထောက်ပံ့ခေါင်းစဉ်တစ်ခုကိုတစ်လအတွင်းခံစားထားရင်လည်းအဲ့ဒါကို2လအဖြစ်ထည့်သွင်းတွက်ချက်မှာဖြစ်ပါတယ်ညွှန်ကြားမှုကူချန်နယ်ကဆက်ပြီးအခုလိုလွှဲရတာကသလို့နေထိုင်ခွင့်ရလာကန်ဒီအချိန်အထိအစိုးရအထောက်ပံ့တွေပေါ်ဆက်မီခိုနေတဲ့အနေအထားမရအောင်လှုပ်ချင်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဟောင်ကောင်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုကိုရှုတ်ချတဲ့အနေနဲ့ဒီမိုကရေစီလိုလားတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကဟောင်ကောင်လေစိတ်ကိုချီတက်ခဲ့ကြတာကြောင့်လေခီးစင်အလုံးမဖြစ်မနေဖျက်သိမ်းခဲ့ရပြီးတဲ့နောက်မှာတော့အင်ကာနစ်အစောပိုင်းမှာကမ္ဘာလေးချောင်းပြန်တမ်းမှုအလို့အများဆုံးလေစိတ်ကြီးတစ်ခုမှာဖျို့ဖျဲအခြေဆိုင်နေပါတယ်အကျံဖက်ဆန္ဒပြမှုတချို့ဟာအကျံဖက်ဝါရဆွဲလုပ်ရအဖြစ်တရုတ်အစိုးရကရှုတ်ချပြောဆိုလိုက်ပြီးဟောင်ကောင်ဆန္ဒပြသူတွေအပေါ်တရုတ်အစိုးရကစိတ်ဆိုးဒေါသထွက်တဲ့အရေးလက္ခဏာတွေပြသခဲ့ပြီးတဲ့နောက်အခုလိုလေစိတ်ကိုပိတ်လိုက်တာပါအမေရိကန်ပြည်ထောင်စုဘက်ကတော့သက်ဆိုင်သူအလုံးအကျံဖက်မှုတွေကိုရှောင်ရှားကြဖို့တိုက်တွန်းထားပါတယ်တနင်္လာနေ့ကလေစိတ်ကိုပိတ်လိုက်ပြီးတဲ့နောက်အင်္ဂါနေ့မနက်6နာရီမှာလေစိတ်ပြန်ဖွင့်ဖို့အနာပိုင်တို့ကရည်ရွယ်ခဲ့ကြတာပါဒါပေမဲ့ရန်နဲ့ချီတဲ့ဆန္ဒပြသူတွေကလေစိတ်ရဲ့ဆက်ရောက်ခံမှမှာညအထိဆက်ရှိနေကြပြီးပြန်ထွက်ကြမဲ့ပုံလည်းမရှိပါဘူး။ဟောင်ကောင်ကနေတရုတ်ပြည်မကြီးကိုတရက်ခံလွှဲပြောင်းရေးခွင့်ပြုမဲ့ဥပဒေကြမ်းကိုစတင်မှုကစခဲ့တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေကအခုဆိုရင်သတင်းပတ်10ပတ်ထိရှိခဲ့ပါပြီ။အင်္ဂါနေ့အစောပိုင်းမှာတော့ဟောင်ကောင်အခြေစိုက်ကသေး Pacific လေကြောင်းလိုင်းရဲ့ website မှာအင်္ဂါနေ့လယ်ပိုင်းဆက်ရောက်ထွက်ခွာလေရင်ခီးစဉ်အလုံးဖျက်သိမ်းကြောင်းကြေညာထားပါတယ်။အရေးကြီးကြီးမဟုတ်ရင်ခီးသွားတာကိုရွှေ့ဆိုင်ဖို့လဲကသေးပစိဖိတ်လေချောင်းလိုင်းကခီးတယ်တွေကိုအကြံပြုထားပါတယ်ရှင်
။ဒီချိန်ဘီအမကြီးအဲလိဇဘက်အနေနဲ့ဒီချိန်နိုင်ငံဥရောပသမဂ္ဂကနေခွဲထွက်ရေးအရှုပ်တော်ပေါ်မှာဝင်ရမှာစိုးရိမ်နေတယ်လို့သတင်းတွေထွက်နေပါတယ်။ ပြည်တွင်ရဲ့မရေးထားတဲ့ထုံးတမ်းဆင်လာခြေပြုဖွဲ့စည်းပုံအရပြည်တွင်ပြည်မကြီးအနေနဲ့အစိုးရနိုင်ငံရေးအကွယ်အပြေးတွေမှာဝင်မပါဘဲအထက်ကနေနေနိုင်ပေမဲ့အခုဥရောပသမဂ္ဂကနေပြည်တွင်ခွဲထွက်၍အကွယ်အပြေးမှာတော့ကြားညက်သွားနိုင်တယ်လို့နန်းတော်အတိုင်ပင်ခံတွေကထုတ်ပြောနေကြပါတယ်။ပြည်မကြီးအနေနဲ့လည်းလက်ရှိတိုင်းပြည်ကိုဥဆောင်နေတဲ့နိုင်ငံရေးသမားတွေရဲ့အရေးအသွေးနဲ့တိုင်း ကျွန်တော်တို့ကတော့ဒီနေ့ဒီမိုကရေစီလိုလာတဲ့ထောင်နဲ့ချီတဲ့ပုံမှန်ထောင်စချောက်ဗီဒင်ခွဲထွက်ရေးလူလူဆန္ဒခံပွဲအပြီးပုဂ္ဂိုလ်ရေးမြတ်တာစာဝတ်တစ်ခုမှာသူ့အမြင်ကိုအခုလိုထုတ်ပြောခဲ့တာလို့ရေးသားထားပါတယ်။အဲ့ဒီအမြင်ဟာဥရောပသမဂ္ဂကနေခွဲထွက်ရေးပြဿနာပုံမှန်ပြင်းထန်လာတဲ့အမြင်မှာပိုပြင်းထန်လာပြီးဗီဒင်နိုင်ငံပြုတ်ကွဲသွားမှာထီတောင်ပိုစိတ်ပြက်လက်ပ ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကတော့ဒီနေ့ဒီမိုကရေစီလိုလာတဲ့ထောင်နဲ့ချီတဲ့လို့လဲစစ်တမ်းတွေမှာဖော်ပြနေပါတယ်ခင်ဗျာ
ကိုကိုကိုတေချောင်းချန်စီခဲ့ပုံရတဲ့အမေရိကန်ဘီလီယံနာတစ်ထေဂျက်ဖရီအက်စတိန်သိဆုံးမှုကိုထဲတဲ့ဝင်ဝင်စုံစမ်းစစ်ဆေးမယ်လို့ရှင်းနေချက်ဝီလျံဘာကတနင်္လာနေ့မှာကြေညာပြောဆိုလိုက်ပါတယ်နိုင်ငံရေးလောကမှာဝင်ဆက်သူဘီလီယံနာတစ်ထေဂျက်ဖရီအက်စတိန်ကအသက်မပြည့်သေးတဲ့မင်းကလေးတွေအပါအဝင် လင်ကုန်ကူးမှုဆွဲချက်နဲ့တရားရင်ဆိုင်ဖို့စောင့်ဆိုင်းနေရသူဖြစ်ပါတယ်။ဒီအကျဉ်းသားကိုလုံခြုံအောင်မထိမ့်သိမ့်နိုင်ခဲ့တဲ့ပြည်သူ့အစိုးရရဲ့ထိမ့်သိမ့်ရေးစခန်းဖြစ်တဲ့မန်ဟတန်အကျဉ်းစခန်းကတာဝန်ရှိသူတွေကိုတရားရေးဌာနအနေနဲ့ရောသူ့အနေနဲ့ပါမကြေမနက်ဖြစ်ရတယ်လို့ရှင်းနေချုပ်ဘာကပြောပါတယ်။ရှေ့ထွက်ပြောရတဲ့ထိပါးစော်ကခန့်ရသူတွေအတွက်ဒီအမှုကအရေးကြီးတယ Bari Piketle, Surago, Chiji, Mimia, Porto B, Darwin Jumu, Darwin Kamule, Siame, Lucini, Joka, Piovare, Senine, Sobai, Ma, Jinga, and Dwin, at that Chaucer Chamne, you abstain, they so need I go drink it. Yadaba, do ye New York, Florida, ne, Caribbean, Pinle, Dwinga, Dubai, Jumboga, Indrima, at them a bit, they did a mingling near Dwigo, Tiba, Soga, get it, Sure, Susuja, a die, didn't see Kayame, so you know, do ye legend that Dango, Tongue, Mabe, Gonso Yamet. ချီနေဖြစ်ပါတယ်အက်စတင်းကမင်္ဂလင်းငယ်တွေကိုအခချင်းဝင်ပေးပြီးအနှိတ်ခိုင်းပြီးတခါတလေလင်ကိစ္စတွေပါတောင်းဆိုခဲ့တာလို့အစိုးရရှင်းနေတွေကဆွဆွဲထားပါတယ်သူကိုတော့ပါရီကနေနယူးယောက်ကိုပြန်လာဇူလိုင်လ6ရက်နေ့ခရဲကဖမ်းဆီးထိန်းသိမ်းခဲ့တာပါတရားရုံးတင်ဖို့စောင့်ဆိုင်းစဉ်အမကန်ပေးဖို့လည်းညှင်းပယ်ခံခဲ့ရပါတယ်သူ့အပေါ်ဆွဲချက်တကူတော့ညှင်းဆိုထားတာဖြစ်ပါတယ်
American တဲ့ မနက်ဖက် မြန်မာဘာသာ အစီအစဉ်တွေကို မနက် 6:00 ကနေ 8:00 အထိ ဘိုင်းဒိုမီတာ 24 kHz 11.13 ဘိုင်းဒိုမီတာ 40 kHz 11.13 ဘိုင်းဒိုမီတာ 51 kHz 5805 နဲ့ ဘိုင်းဒိုမီတာ 190 kHz 1905 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အတန်းကအင်ကာနေ မနက်ပိုင်း သတင်းတွေကို ဆက်ကြော်ပြပေးနေပါတယ် မွန်ကြီးနယ်ပေါင်းမြို့နယ်တွင်ရေကြီးမြေပြင်မှုကြောင့်သေဆုံးသူအရေအတွက်ဟာ59ဦးအထိရှိသွားပြီလို့မြန်မာနိုင်ငံမိသက်ဌာနကနောက်ဆုံးဖော်ပြထားပါတယ်စစ်သားတွေဒေသခံကယ်ဆယ်ရေးဓမ္မတွေနဲ့အတူကယ်ဆယ်ရှာဖွေရေးတွေဝိုင်းလုပ်ပေးနေတဲ့ဒီမိသက်ဌာနအနေနဲ့မနေ့ညပိုင်းမနေ့ညနေပိုင်းတုန်းကလောက်ထက်လောင်းတလောင်းထက်တွေ့ခဲ့တာကြောင့်သေဆုံးသူဦးရေကုလို့မြင့်တက်သွားတာဖြစ်ပြီးရှာ Henry Bantiu Ninele, Bom Yuga, Nipu Dan Gije, Kanga, Tebu Yago, Taman, Tayo Kabi, Topa Muri, Sapiga, Gibi, Topa Muri, Dressly, Nota Pubi Melule, Kadi, Tukabare, Pigere Yabani, Twin, Nemanga, Opanga, Montine, Kimpine, Baku, Titan, and Dai Dine, Ari Taimaba, Moto, Mu Yatumu, Miaraja, Gigi Yishana, Tibi, Nipu Rale, Pika, Nanga, the one Louis, Suzuba, the thing Arango. โอ้ยสงขวาเกยอะไรลูกกุลาตมกะลุดาสานามุกุนีเปซายาหินายมุยงยวนโอชากะซูบาเรติเกเรตะเรนปักกะชีตะมิวลงชีมิวเคเรชีมิวมาร่อมะนิกะยีเนเนเปลี่ยนจะตั้วไปเมกุนีเกเซยฤกุสะล่งนิจาบาเรชีเปดันจีเจคันทาเรตะเนไตใต้บะมาเลโมมยาบียีล้วมมุมุตันจาตะดาชุเป็ดเขะตะลูกาลันตะชุเลยีมิวตั้วเกเรด้วยสะตวยฤกเป็ดตองนิบาเรถ้าจองกุนีเกเซยฤกอะยีบอกุนีฤกปู่ไปบุอะกะจုံนิยาบาเรคะ
ရန်ကုန်မြို့တော်ကဆောက်လုပ်ရေးလုပ်ကိုင်ခွင့်ပါမစ်စနစ်ကိုပြင်ဆင်ရေးနဲ့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးလွယ်ကူစွာဆောင်ရွက်နိုင်တဲ့မြို့ဖြစ်ရေးဆောင်ရွက်ဖို့အတွက်ကမ္ဘာ့ဘဏ်အုပ်စုဝင် International Finance Corporation IFC ကရန်ကုန်မြို့တော်စီပင်တာယာရေးကော်မတီ YCDC ရဲ့ဆောက်လုပ်ရေးဆိုင်ရာထိန်းချုပ်ရေးအဖွဲ့ BCA ကိုထောက်ပံ့အားပေးနေပါတယ်။ရန်ကုန်ဆောက်လုပ်ရေးပါမစ်စနစ် YBPS လုံဆောင်မဲ့ပုံစံကိုဇူလိုင်လ1ရက်နေ့မှာအွန်လိုင်းကစတင်ချပြထားပြီးဒီနှစ်ကုန်မှာစတင်အကောင့်ထည့်ဖို့မဲ့အကြောင်းအပြည်ပြည်ဆိုင်ရာဘန်ဒရွေးကော်ပိုရေးရှင်း IFC ကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ် IFC နဲ့ YCDC တို့လက်တွဲလုပ်ကင်လာတာတစ်နှစ်ရှိလာတဲ့နောက်ပိုင်းမှာအခုလိုစနစ်သက်ပေါ်ပေါက်လာတာပါYBPS စနစ်ဟာဆက်ရွက်စတန်းတွေမလို့အင်တာနက်ကနေအလွယ်တကူလုံဆောင်နိုင်တဲ့အတွက်ကြံ့ကြာမှုနဲ့အချိန်ကုန်တက်တာမှာဖြစ်ပြီးနှစ်စဉ်တင်ထားတဲ့ဆောက်လုပ်ရေးပါမစ်4000ရဲ့90ရာခိုင်နှုန်းလောက်ကို95ရက်ကနေ49ရက်ကြာသာအချိန်ယူပြီးစီစစ်နိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ် YBPS online စနစ်ကိုအင်္ဂလိပ်နဲ့မြန်မာဘာသာနှမျိုးနဲ့အသုံးပြုနိုင်ပြီး YCDC အတွက်တည်ထောင်ဖန်တီးထားတာဖြစ်ပါတယ်ဒီစနစ်စမ်းသပ်အသုံးပြုတဲ့ကာလမှာလိုင်စင်ရဗိတုကာတွေနဲ့ဆောက်လုပ်ရေးအင်ဂျင်နီယာတွေလည်းဝိုင်းဝန်းသုံးကြည့်နေကြပါတယ်။မြန်မာနိုင်ငံတွင်စီးပွားရေးလုပ်ကိုင်ရာမှာလွယ်ကူအဆင်ပြေစေဖို့ရည်ရွယ်တဲ့အစီအစဉ်ကြီးရဲ့တစိ့တစ်ပိုင်းအဖြစ် IFC ရဲ့အထောက်အပံ့နဲ့ YBPS ကိုဖန်တီးထားတာပါ။အ
ိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသခံတွေနဲ့မွတ်စလင်အစ်ပွဲတော်ကိုပတ်ဝန်းကျင်အနီးအနားကမွတ်စလင်ဗလီလေးတွေမှာသွားရောက်ကျင်းပခဲ့ကြပါတယ်။အိန္ဒိယဆိုအနေနဲ့ပြည်ခဲ့တဲ့အပတ်ကပဲကက်ရှမီးယားဒေသအထူးအုပ်ချုပ်ရေးစင်တာကိုရွသိမ်းခဲ့ပြီးညမထွက်အမိတ်လိုတင်းချက်ထားမှုတွေကြောင့်ပွဲတော်ကျင်းပမှုတွေကိုမှေးမှိန်စေခဲ့ချိန်မှာအခုအပွဲတော်ကျင်းပခဲ့ကြရတာပါဒေသမြို့တော်ဆရီနဂါကအဓိကဗလီဖြစ်တဲ့ဂျမားမက်စတစ်မှာတော့အစိုးရကလုံခြုံရေးတင်းချက်ထားတာကြောင့်တခြားဗလီအသေးလေးတွေမှာပဲအပွဲတော်ကိုသူတို့ကျင်းပခဲ့ကြရတာပါဒီဗလီကြီးကကက်ရှမီးယားခွဲထွက်ရေးတွက်ချသူလှုပ်ရှားသူတွေရဲ့အဓိကဆန္ဒပြဆိုးရွားနေရာလည်းဖြစ်ပါတယ်အိန္ဒိယဆိုတဲ့တင်းကျပ်ထားမှုတွေကြောင့်ကက်ရှမီးယားလမ်းမတွေပေါ်မှာလည်းလူသူတွေကင်းမဲ့နေပြီးဈေးမှလည်းခြောက်ကန်နေပါဗျ။ဒါအပြင်ဆန္ဒပြပွဲတွေကိုတားမြစ်နိုင်ဖို့အင်တာနက်တွေဖုန်းလိုင်းတွေဖြတ်တောက်ထားတာကြောင့်လည်းအပွဲတော်အတွင်းထုံးနှက်စင်လာရမိသားစုချင်းနှုတ်ဆက်ဝတ်ပြုမှုတွေလုပ်ဖို့လည်းခက်ခဲစေခဲ့ပါဗျာ။
စင်ကာပူမှာဆင်ဆွဲနဲ့ဆင်ဆွဲထုတ်ကုန်တွေရောင်းချမှုကို2021ခုနှစ်အရောက်မှာလုံးဝတားမြစ်မယ်လို့တိုင်းရင်းတိရစ္ဆာန်မောက်ခုတ်ကူးမှုတိုက်ဖြတ်ရေးကြိုးပမ်းနေတဲ့စင်ကာပူအစိုးရကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဆင်ဆွဲလက်လီရောင်းချသူတွေအများပြည်သူတို့နဲ့နှစ်နှစ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ကမ္ဘာစင်အထိတ်မှတ်နေ့မှာအခုလိုကြေညာလိုက်တာပါ။စင်ကာပူမှာပြီးခဲ့တဲ့လတည်းမှာပဲမှောက်ခိုကူးလာတဲ့ဒေါ်လာ 12.6 သန်းလောက်တန်ဖိုးရှိတဲ့စင်ဆွဲ6ထန်နီးပါးဖမ်းဆီးရမိခဲ့ပြီးဖမ်းဆီးရမိမှုတွေထဲမှာပမာဏအများဆုံးဖြစ်ပါတယ်ဒီစင်ဆွဲပမာဏဟာဆိုရင်အာဖရိကစင်ကောင်ရီ300လောက်စီကဖြတ်ယူလာတာလို့လဲခန့်မှန်းရပါတယ်ရှင
်အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်ထုတ်လင်းပေးမဲ့သတင်းလွှာတွေထဲမှာတော့အမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနှာစင်ကြရမှာပါ။အမေရိကန်ပြည်တော်စုရဲ့လာရောက်နေထိုင်ကြသူတွေအတွက်အခမဲ့စေကူတာခွင့်ရိတ်ခါနဲ့ဥအိမ်ထောက်ပံ့မှုတွေလိုပြည်သူအကျိုးခံစားခွင့်တွေရယူထားကြမယ်ဆိုရင်တော့ဒီလူတွေကိုနိုင်ငံတွင်းမှာအမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခွင့်ကနေတားမြစ်နိုင်ခွင့်ရှိမယ်မူဝါဒသစ်တစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကကြေညာလိုက်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေအရေးလှုပ်ရှားသူတွေကတော့ဒီဥပဒေသစ်ဟာနိုင်ငံခြားသားကိုမနှစ်သက်တဲ့အဆင့်အတန်းခွဲခြားမှုအဖြစ်ပြောဆိုလိုက်ပြီးစန့်ကျင်ဆောင်ရွက်သွားမယ်လို့လည်းပြောကြပါတယ်။ Pesti Witaka Sawa ရဲ့သတင်းကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်ပြည်ထောင်စုမှာနေထိုင်နေသူတွေအနေနဲ့အစိုးရအထောက်အပံ့အပေါ်အဓိကမှီခိုမှုကိုခွင့်မပြုတဲ့ဥပဒေသစ်ကိုအမေရိကန်နိုင်ငံသားဖြစ်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဌာနရဲ့ယာယီညွှန်ကြားမှု Ken Cuccinelli ကအင်ဂျီရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ကြိုးစားနေသူတွေနဲ့နိုင်ငံတွင်းနေထိုင်ဖို့ကြိုးစားသူတွေကိုအားကိုကိုရက်တည်နိုင်ရေးကိုအခုမူဝါဒအသစ်ကတွန်းအားပေးမှာဖြစ်တယ်လို့လဲယာယီညွှန်ကြားရေးမှူးကန်ကူချီနယ်လီကပြောပါတယ်
။ Today USCIS the agency I head as part of the Department of Homeland Security has issued a rule that encourages and ensures
American ပြောင်စုမှာလေလိုသူတွေဒါမှမဟုတ်လေလာရောက်ဖို့ကြိုးစားနေသူတွေကိုယ့်အကူကိုရက်တည်ရေးကိုတွန်းအားပေးမဲ့ဥပဒေစည်းမျဉ်းတစ်ခုမိမိလုံခြုံရေးဝန်ကြီးဌာနရဲ့ဌာနတစ်ခုဖြစ်တဲ့ကျွန်တော်ဦးဆောင်တဲ့ USCIS အနေနဲ့ဒီကနေ့ကြေညာချက်ထုတ်ပါတယ်အမေရိကန်မှာခွင်လန်းရှာဖွေကြတဲ့ရွှေပြောင်းဝင်ရောက်လာသူတွေအောင်မြင်မှုရဖို့ကိုလည်းဒီဥပဒေကမြင့်တင်ပေးမှာဖြစ်ပါတယ
်အခုစည်းမျဉ်းတစ်က2019ခုနှစ်အောက်တိုဘာလ15ရက်နေ့မှာစတင်တည်ရောက်မှာပါ36လတာကာလအတွင်း12လကျော်အများပြည်သူခန်းစားခွင့်နေတဲ့ကတခုဓမ္မမဟုတ်လဲဒီထက်ပိုပြီးရယူနေသူကိုအစိုးရအထောက်အပံ့ကိုအဓိကမိခိုးသူအဖြစ်အခုဥပဒေသည့်အရာသတ်မှတ်မှာဖြစ်ပါတယ်အစိုးရအထောက်ပံ့မှုခန်းစားခွင့်နှစ်ခုကိုတစ်လတာခန်းစားသူကိုလည်းနှစ်လတာအထောက်အပံ့ရယူမှုအဖြစ်သတ်မှတ်မှာပါအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်လေနိုင်ငံသားအဖြစ်ပြောင်းလဲမဲ့သူတွေဟာအနာဂတ်မှာအစိုးရအထောက်အပံ့ကိုမိခိုးသူတွေဖြစ်မလာရေးရှောင်ရှားလိုတာလို့လေယာယီညွှန်ကြားရေးမှုကပြောပါတယ်ဒီမူဝါဒကဝင်ငွေနဲ့တဲ့ရွှေပြောင်းအခြေချသူတွေကိုမတရားသဖြင့်ပြစ်မှတ်ထားတယ်ဆိုပြီးဝေဖန်တဲ့အပေါ်မှာလေယာယီညွှန်ကြားရေးမှုကုချီနယ်လီကအခုလိုတုံ့ပြန်သွားပါတယ်
Well, we certainly expect people of any income to be able to stand on their own two feet. And so,
when we need to be able to allow our culture to get the name, we can all go to the church and pray. Go out, go to be able to get the name. So, you know, the church has to be able to get the name. So, you know, the church has to be able to get the name. So, you know, the church has to be able to get the name. So, you know, the church has to be able to get the name.
American Suya ye aku simien de maro.လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေခံနဲ့ဒုက္ခသည်တွေနိုင်ငံရေးခလုံးကွင်းလျှောက်ထားသူတွေလူကုန်ကူးခံရတဲ့ဒုက္ခသည်တွေနဲ့အိမ်တွင်းအကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုတော့ကင်းလွတ်ခွင့်ပေးမှာဖြစ်တယ်လို့လည်းယာယီညွှန်ကြားရေးမှူးကပြောပါတယ်ဒီကင်းလွတ်ခွင့်ကိုတော့လွှတ်တော်ကပြဋ္ဌာန်းထားတာပါအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့်အတွက်မိသားစုဝင်တွေကိုငွေကြေးထောက်ပံ့နိုင်ပါတယ်ဆိုပြီးနိုင်ငံသားတွေကဂရိခံဝင်ချက်ပေးရတဲ့မိသားစုအခြေခံနဲ့ရွှေပြောင်းအခြေချသူတွေအပေါ်မှာလဲအခုစည်းမျဉ်းသစ်ကတရားမှုရှိမှာမဟုတ်ပါဘူးရွှေပြောင်းခြေချမှုဆိုင်ရာလှုပ်ရှားတဲ့အဖွဲ့တွေကတော့ဒီစည်းမျဉ်းသစ်ကိုစန့်ကျင်ကြပါတယ်အဖွဲ့ပေါင်း200ကျော်ပါတဲ့နယူးယောက်ရွှေပြောင်းခြေချသူများဆိုင်ရာညွန်ပေါင်းအဖွဲ့ကတော့ဒီဥပဒေသစ်ကနိုင်ငံသားသားကိုမနှစ်သက်တဲ့အစဉ်အတန်းခွဲခြားမှုအဖြစ်ပြောဆိုလိုက်ပြီးစန့်ကျင်သွားမယ်လို့လည်းကြေညာပါတယ်။တစ်ချိန်တည်းမှာပဲဝင်ငွေနဲ့ရွှေပြောင်းအခြေချသူတွေရဲ့အခွင့်အလမ်းနဲ့အခွင့်အရေးကိုကာကွယ်ပေးတဲ့ National Immigration Law Center ကလည်းဒီစည်းမျဉ်းသစ်နဲ့ပတ်သက်ပြီးအစိုးရကိုတရားစွဲမယ်လို့ပြောပါတယ်။အမေရိကန်အခွင့်အမ်းပြည်သူတွေရဲ့ငွေနဲ့ကြားခံရတဲ့အကျိုးခံစားခွင့်တွေကိုသုံးမဲ့ဆင်းရဲတဲ့ရွှေပြောင်းအခြေချသူတွေကိုကန့်တတ်နိုင်ရင်းနဲ့တစ်ဖက်မှာတော့ပညာဓာတ်တွေနဲ့ချမ်းသာသူရွှေပြောင်းအခြေချသူတွေကိုအမေရိကန်မှာပိုပြီးလက်ခံရေးအစိုးရရဲ့ဂျိုးပန်းမှုနဲ့ဒီစည်းမျဉ်းသစ်ကကန့်ညီနေတာပါအခုစည်းမျဉ်းသစ်ကြောင့်တရားဝင်ရွှေပြောင်းဝင်ရောက်လာသူတွေမှာစိုးရိမ်စိတ်များစေပြီးသူတို့ခံစားခွင့်ရှိတဲ့အများပြည်သူဆိုင်ရာခံစားခွင့်တွေရယူနေတာရပ်သွားမဲ့အရေးရွှေပြောင်းအခြေချသူအရေးလှုပ်ရှားသူတွေနဲ့ပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင
်ဒေါက်တာရှင်များရှင်မြန်မာနိုင်ငံအနှံ့ပြားမှာလက်တလောကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရတယ်လို့လမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းဥယျာဉ်ဆုံးခွာထွက်ပြေးနေကြရပါတယ်နေ့စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေမှာအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားတယ်မှတည်းဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးတယ်မှတည်းဆိုတာတွေကိုအခုလာမယ့်အင်္ဂါညဓာတ်ရလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-239-2382994ကိုချုပ်တင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုချုပ်တင်ပေးပို့ထားလို့သူတွေအနေနဲ့ bamis@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုချုပ်တင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
American တိုင်းရဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ညဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုဇက်တိုက်နားဆင်ကြရမယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံကစောက်လုပ်ရေးလုပ်ငန်းတစ်ခုမှာမြန်မာအလုပ်သမားတွေတိုက်ဆုံထိခိုက်ခဲ့ရတဲ့ဖြစ်ရပ်တစ်ခုကိုပြောပြပေးမှာပါ။ထိုင်းနိုင်ငံတောင်ပိုင်းဖုခက်မြို့မှာဩဂုတ်လ17ရက်တနင်္ဂနွေနေ့ကစောက်လက်စကွန်ဒိုတိုက်ခန်းတစ်ခုပြိုကျခဲ့တဲ့အတွက်မြန်မာစောက်လုပ်ရေးအလုပ်သမား3ဦးတိုက်ဆုံပြီး10ဦးဒဏ်ရာရသွားပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းဖုခက်ခရိုင်ရဝိုင်မြို့မှာစောက်လုပ်စဲ BIC Galaxy Condo တိုက်ခန်းတစ်ခုပြိုကျခဲ့တာပါဒီတိုက်ခန်းမှာမြန်မာနိုင်ငံသားရွှေပြောင်းလုပ်သမားများကွန်ကရစ်ကြံကင်းလောင်းနေတဲ့အချိန်မှာအလေးချိန်မနိုင်အောက်ခြေမခိုင်ပဲပြိုကျသွားခဲ့တာဖြစ်ပါတယ်အဆောက်အဦပြိုကျမှုကြောင့်မြန်မာနိုင်ငံသား3ဦးသေဆုံးခဲ့ပြီး2ဦးကတော့ဒဏ်ရာပြင်းထန်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
အခုနောက်ဆုံးဟိုပါပေါ့ဟိုသုံးတဲ့လူက3ယောက်ပေါ်မှာလေအဲ့ဒါကနောက်ဆုံးအလောင်းကတော့ဒီနေ့မနေ့အဲထုတ်လို့ရတယ
်
ဒီနေ့မနေ့မှာထုတ်လို့ရတာပေါ့ဟိုမနေ့ရတယ်ပေါ့အဲ့ဒါကညံပြိုကြတာပေါ့မှာညံပြိုတယ်ဆိုတာလည်းပြောရရင်တော့သူတို့အောက်မှာထားတောက်တီမခိုင်တဲ့သဘောကြီးအဲ့ဒါကြောင့်ပြိုကြတယ်တဲ့ဒါအဲ့ဒီကပြိုတဲ့နေရာပြောတဲ့လူတွေပေါ့ကျွန်တော်လည်းအခုပဲကျွန်တော်အဲ့ဒီဆိုင်ကနေထွက်လာတာအာနည်းနည်းပြင်းတဲ့လူက2ယောက်ရှိတယ်မှာအဲ့ဒါဆေးုံပါပဲ။ကျန်တဲ့လူတွေကတော့တချို့ထောက်ထိတဲ့လူတွေရှိတယ်တချို့နည်းနည်းပွားပေါ့လေလက်တွေကျအဲ့ဒါတွေကတော့ပြန်ရှင်းလာပြီခင်ဗျာ
။ပြိုကျနေတဲ့အဆောက်အဦရဲ့အောက်မှာပိတ်မိတည်ဆုံးနေခဲ့တဲ့မြန်မာနိုင်ငံသား2ဦရဲ့အလောင်းကိုတော့ဩဂုတ်လ17ရက်နေ့ကတည်ထုတ်နိုင်ခဲ့ပြီးဩဂုတ်လ12ရက်နေ့မနေ့မှာတော့နောက်ထပ်အလောင်းတစ်လောင်းကယ်ဆယ်ရေးသမားတွေကထွက်ယူနိုင်ခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုဒုတိယမြို့ပိုင်းပညာဝတ်နဲ့မြို့နယ်အာဏာပိုင်တွေကလာရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။အခုလိုမျိုးမတော်တဆဖြစ်မှုအတွက်စောက်လုပ်ရေးကုမ္ပဏီကအပြည့်အဝတာဝန်ယူပေးရမှာဖြစ်ပြီးတေဆုံးတန်ရာရသူတွေအတွက်လည်းမြမရေးဆောင်ရွက်နေတဲ့အလုပ်သမားအဖွဲ့တွေကကူညီဆောင်ရွက်ပေးစီလိုကြောင်းမြမအလုပ်သမားမိသားစုဝင်တွေကပြောပါတယ်။အလုပ်သမားတွေပို့တဲ့အေဂျင်စီတွေနဲ့ဆွေးနွေးဖို့အတွက်မြမအလုပ်သမားတန်ရာရှိတွေကတော့ဖုခက်မြို့ကိုလာနေကြပြီလို့လည်းဦးမင်းဦးကဆိုပါတယ်။တည်ဆုံးသွားသူတွေဟာတရားဝင်အထောက်အထားများရှိတာကြောင့်ညနာကြီးရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုတော့ဒုတိယကမ္ဘာစစ်အတွင်းကချင်းစစ်သည်တွေကိုဗြိတိန်အခြေစိုက်အဖွဲ့တစ်ခုကအကူအညီပေးမယ်အကြောင်းနားဆင်ကြရမှာပါ။ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံမှာရှိတဲ့ပြည်ထောင်စစ်တပ်ကိုအကူအညီပေးခဲ့တဲ့ချင်းလူမျိုးစစ်သားတွေနဲ့သူတို့ရဲ့ဇနီးတွေကိုငွေကြေးအရအကူအညီထောက်ပံ့ပေးဖို့ဗြိတိန်အခြေစိုက် Health for Forgotten လို့ခေါ်တဲ့အမေရိကန်မဟာမိတ်တပ်သားများကူညီချင်းပရာဟိတအဖွဲ့ကစီရင်ကောက်ယူနေပါတယ်။ဒီအဖွဲ့ကိုယ်တိုင်အရင်ကစီရင်ကောက်ယူတာတွေရှိခဲ့ပေမဲ့လည်းကြံတဲ့သူတွေများတဲ့အတွက်စီရင်ဆက်ကောက်နေပြီးမှန်ကန်ရင်ငွေကြေးကူညီတွေပေးသွားမယ်လို့ချင်းအဖွဲ့စီတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
။အမေရိကန်မဟာမိတ်တပ်သားများကူညီချင်းပရာဟိတအဖွဲ့ကဒုတိယကမ္ဘာစစ်အတွင်းကဗြိတိရှ်စစ်တပ်ကိုကူညီခဲ့တဲ့ချင်းစစ်သားတွေကိုငွေကြေးပြန်လည်ထောက်ပံ့ဖို့2015ခုနှစ်ကတည်းကဟာခမြို့မှာစည်ရင်ကောက်ယူတာတွေလုပ်ခဲ့ပြီးမဲ့ချင်းမြောက်ပိုင်းမှာနောက်ထပ်အများပြားကြံသေးလို့အခုဆက်ပြီးစည်ရင်ပြုစုနေကြောင်းချင်းသမိုင်းဆိုင်ရာချက်လက်တွေသူတည်သနာလုပ်နေတဲ့စလိုင်းဗန်ကျုံညံက VOA ကိုပြောပါတယ
်။ဥစ္စာတည်ဆုံးတော်ပေးတဲ့သူတွေကြတော့သူတို့တကယ်လို့သူတို့မိမအသက်ရှင်သေးလို့ရှိရင်အဲသူတို့မိမကိုသူတို့ထောက်ပံ့တယ်။နောက်ဦးစလုံးစုံပြီးသွားပြီဆိုရင်တော့သူတို့အဲထောက်ပံ့ခြင်းမပေးတော့ဘူး။ပြီးတော့သူတို့တာသမီတွေရတယ်သူတို့ထောက်ပံ့ခြင်းရပိုင်ခွင့်မရှိဘူးပေါ့။ဒီဗီဒီယိုဆစ်မှုထမ်းတာကတောင်များများသွားချင်းပင်နဲ့မြောက်ပိုင်းလူတွေများတော့အဓိကဒီဆလမ်းနဲ့ဟာခါနဲ့တိတိနေရလူတွေသူတို့များတယ်။တောင်ပိုင်းမှာဆိုရင်၄-၅ယောက်လောက်ပဲရှိတယ်။ဥပမာဆိုရင်ဘိုတိုက်ချွန်ရဲ့အောင်ဆန်းသူရဲ့တိုက်ချွန်ရဲ့အမျိုးသမီးတွေတက်ရှင်သေးတယ်သူကလည်းဒီ2019ကလေးကသူတို့ထောက်ပံ့ကြည့်ပေးနေတာနှစ်နှစ်သုံးနှစ်ရှိပြီပေါ့
စည်ရင်ပြုစုထားတဲ့အတိုင်းဆိုရင်ဒုတိယကမ္ဘာစစ်အတွင်းဗြိတိရှ်စစ်တပ်ကိုကူညီခဲ့တဲ့ကလေးနဲ့ကပေါ်မြို့နယ်တဝိုက်ကချင်းစစ်သားအယောက်200ဝန်းကျင်လောက်ရှိပါတယ်ထောက်ပံ့ကြည့်ရဖို့သူတို့တောင်းထားဆောင်ခဲ့တဲ့အထောက်အထားနဲ့သမိုင်းတပ်ပုံအချက်အလက်အပြည့်အစုံကိုဒီပရာဟိတအဖွဲ့ရဲ့အင်တာနက်ဆာမင်နာကိုပေးပို့လျှောက်ထားရမယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့ပြန်ကြားရေးတောင်းခံစလိုင်းတေရွာကပြောပါတယ်အများစုကထောက်ထားပြည့်စုံမရှိတော့လို့ထောက်ပံ့ကြေးရဖို့အခက်အခဲဖြစ်မှာစိုးရိမ်နေကြောင်းချင်းစစ်သားဟောင်းတယောက်ရဲ့သမီးဖြစ်သူဒေါ်ဝဲငိုင်းမန်ကပြောပါတယ
်ကျွန်မအဖေဆုံးတာလည်းတော်တော်ကြာပြီဆိုတော့ဆာရွက်ဆာရန်တွေတပ်ပုံတွေပါတယ်
ไม่ใช่เราบุตรได้ไม่เดาต้องหูสีเลยว่าเมียเลยตัวอุณิวิลีเทียเป็นเส้นนี่จะสูบเป็นเส้นงาตองเราเนี่ยสาเสียบามาเล่าบุรีมาเล่าเรื่องข่าวจะรอเอลูทับปัญจยาเมื่อส่วนสมารมีจะสูบวันตายาแล้วบ่ที่ปราฮิตาพูดกับชิมีเนี่ยจะมาพบกับเช่นนั้นเองอ่ะดีดีชาสตาร์วิโกกุญแจตัวรีโกเลยหัวใจยาทับปัญหาเลยสิบาร์เลย
အမေရောကမမိတ်တတမြကုညီချင်းပရာဟိတာလုံငါဟာအခုတရားနှစ်နှစ်ရှိပြီဖြစ်တဲ့ဗီဒီရှာဆိုတော့ဒိန်းဖာရာလင်းရဲ့ပရာဟိတာလုံငန်းတွေထဲကတခုဖြစ်ပါတယ်သူကတတ်ဆန်ငါးထက်မှာတချင်းစားဆိုခဲ့ပြီးသူရဲ့တချင်းတချို့ကဒုတိယကမ္ဘာစစ်အတွင်းကဗီဒီရှာစစ်သားတွေရှင်ကြီးချန်နဲ့စစ်ခွန်အားပြီးခဲ့တယ်လို့
ကိုဇော်ထက်ပြောပြသွားတာပါရှင်အာရှစင်ရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာဆင်မျိုးတုံးမဲ့အန်ဒီယန်နဲ့ဂျုံနီယာတာကြောင့်ထိမ့်သိမ်းဆောင်ရှောက်ဖို့အသိပညာပေးတဲ့အနေနဲ့နိုင်ငံတော်ဝန်ဆင်စခန်းတွေမှာဩဂုတ်လ12ရက်နေ့ကမ္ဘာ့ဆင်များနေ့အထိမ်းအမှတ်ကိုကြေကြေကျန်ပြန်ကျင်းပခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုတော့ကိုထက်အောင်ခန့်ကပြောပြမှာပါရှင်
ကမ္ဘာ့ဆင်များနေ့အထိမ်းအမှတ်ကျင်းပနဲ့ပတ်သက်လို့ငလိုက်စကန်းသာဆင်စကန်းရဲ့တာဝန်ခံဦးမင်းသက်ဆွေကဟာလေမျိုးစုံပြောက်ွယ်တော့မယ်ဆင်တွေကိုထင်းလေးစောက်ရှောက်ဖို့အတွက်အားလုံးဟိုအသိပညာပေးဟိုအေးကျင်းပါတာခင်ဗျအတိအတိကတော့ဟိုဆင်မနေ့ဟိုကျင်းပါတော့ကျွန်တော်ဒီဆင်တွေကိုဟိုဘလူကောင်မျိုးဟိုလူတန်းဆင်တွေကိုပြီးချစ်ခင်မြန်လို့တက်ဟိုတက်ဘူးတူတာပေးရတယ်ကျွန်တော်တို့
ကျောင်းကနေထောင်းကကြာရှိပါတယ်။ဒါပေမဲ့2010ကနေ2019ခုနှစ်ထိကိုးနေအတွင်းတောစီအိုင်122ကောင်တက်ခံခဲ့ရပါတယ်။စင်ဒီအများဆုံးတက်ခံနေရတာဟာပဲခူးတိုင်းနဲ့အေရော်ဒီတိုင်းတို့မှာဖြစ်ပါတယ်။
ရန်ကုန်တိုင်းမှာတော့စင်ထင်းထင်းကာကွယ်ရေးလုပ်တဲ့အကျိုးဆက်ကြောင့်တောစီရန်တပ်ဖြတ်မှုမရှိရတနည်းကျော်ရှိပြီဖြစ်ပါတယ်။တောစီရန်နေတပ်ဖြတ်ခံရတာကိုကာကွယ်ထိန်းသိမ်းတဲ့အပိုင်းနဲ့ပတ်သက်လို့ရန်ကုန်တိုင်းစစ်သားတွေကလည်းကျွန်တော်တို့ဟိုဒီတိုက်ရင်အကူအညီပေးပါတယ်။အဒီအခွင့်အရေးနဲ့လည်းကျွန်တော်တို့ကဒီတရားမဝင်တဲ့ရှောက်ပန်းကြီးနဲ့ဒီစမုတ်စိုးတွေရဲ့ရန်ရန်
ဒီရဲ့အဒီပတီတွေနောက်တစ်ခါကျွန်တော်တို့ဂျာကုန်တိုင်းကစစ်မှုဆိုးတွေကိုဖန်တီးချပြီးတယ်အားတွေကကျွန်တော်တို့တရားရုံးကလည်းဒါထောင်ထုံးနေချခဲ့တာရှိပါတယ်ဆိုတော့ဒီဟာတွေရဲ့အကျိုးတရားမှုတွေပဲပါပါတယ်
မြန်မာနိုင်ငံမှာတောဆင်ရိုင်းတွေမြို့တုံးပျောက်ကွယ်မသွားအောင်ထိန်းသိမ်းလုပ်တဲ့နေရာမှာလည်းခက်ခဲတွေရှိနေပါတယ်။ဒါနဲ့ပတ်သက်လို့ WWF မြန်မာရဲ့အကြီးအကဲဆက်သွယ်တာဝန်ခံကိုရဲမင်းတွေကအဲဟိုဆင်ထိန်းသိမ်းတဲ့ပတ်သက်ရင်တော့အခက်ခဲတာဒီကတော့ဒီဆင်ဒီတောဆင်နဲ့သူ့ကိုကြေးရွာမှာနေတဲ့သူတွေနဲ့ကြားပဋိပက္ခပါနော်။အဲဒီဟာလေးတွေရှိနေတဲ့အခါကျတော့ဟိုတစ်ခါတလေကြ
ဒီလိုတော့ရွာတွေထဲကိုဝင်လာလို့ဒီဆေးပြောက်တွေဖြစ်တာမျိုးတွေရှိတာတဲ့အခါကျတော့ဟိုတေးရွာနေတဲ့လူတွေနေကြတော့ဒီဆင်းကိုသိမ့်သိမ့်ကိုပြီးသွားတာနည်းနည်းဖြစ်တယ်ပေါ့နော်အဲ့တော့ဒီဆင်းနဲ့လူနဲ့ပြိပက္ခတွေကိုပါရှင်းရှင်းသိမ့်နိုင်ပါပဲသိမ့်သိမ့်တာကိုပြီးတော့ဆင်းကြီးရောအဲ့ဒီအတွက်ကြောင့်ဆင်းသိမ့်သိမ့်ရောဒီစောစင်တဲ့လူတွေကြောင့်ပြိပက္ခတော့တကယ်နဲ့ရှင် ါတယ်။ဒီနှုံးတိုင်းကတက်ခံနေရမယ်ဆိုရင်တော့အာရှဆင်ရေအတွက်ဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာစင်နေမျိုးတုံးပြက်ွယ်မဲ့ဘေးရန်နေနဲ့ရေဆန်ရမှာလည်းဖြစ်ပါတယ်ခင်ဗျာ။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American Zone ကနေ2019ခုနှစ်ဩဂုတ်လ13ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190 kHz 1905တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာက
ခြုံပြောမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးသည်ငြိမ်ပြီးတော့ဟိုအားပြော့နေတဲ့အနေထားမှာတော့တေချာပေါက်တွေ့ရတယ်လူတွေရဲ့ပါချီစင်ပါဝါကျသွားတာကိုလည်းတွေ့ရတယ်
ဒီအချိန်တည်းကအခု
ကျွန်တော်တို့ကတော့ market mechanism ရတော့ market ကြီးကတိတ်ပြီးတော့အေးသွားပြီဆိုတော့တစ်ချိန်မှာတော့နည်းနည်းတော့ပြန်လိုက်လာမယ်ပေါ့နော်ဒါပေမဲ့
ရွှေနန်းတော်စိန်ရွှေရတနာဆိုင်ပန်ရှင်နဲ့ VOA ရဲ့တွေ့ဆုံမိများကန်းကိုနားဆင်ကြရမှာဖြစ်တယ်လို့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်းပါးရှင်တွေရဲ့အဘော်မပြတ်ကိုဝင်းမင်းနဲ့အတူကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
ဒေါ်စန်းစုကြည်ဘာဖြစ်သွားခဲ့တာလဲမြန်မာနိုင်ငံကလူခွင့်ရင်မရှိတဲ့ကြောင်းမြင့်မြတ်မှုမှကြာဆင်းခဲ့ရခြင်းဆိုတဲ့ခေါင်းစဉ်နဲ့ American Lansing ထုတ် The Atlantic Magazine ရဲ့ September လထုတ်စာဆောင်ထဲမှာဆောင်းပါးရှင် Benrose ကဝေဖန်ရေးသားထားပါတယ် American သမ္မတဟောင်း Barack Obama ရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးဖြစ်ခဲ့ပြီးဒေါ်စန်းစုကြည်ကို Obama ရဲ့မြန်မာပြည်ခီးစဉ်နဲ့ဒေါ်စန်းစုကြည်ရဲ့အင်ပီရိုခီးစဉ်တွေအပြင်သီးသန့်လည်းနောက်ထပ်တွေ့ခဲ့တဲ့ Benrose ကဒေါ်စန်းစုကြည်ဟာ2012ခုနှစ်နိုဝင်ဘာလမှာစတွေ့တုန်းကမျောလင်းချက်တွေအများကြီးပေးနိုင်ခဲ့တယ်လို့အစချေရေးသားခဲ့ပါတယ်။သမ္မတဟောင်းအိုဘားမာသမ္မတဝန်ပြိုင်မှုရှိခဲ့တဲ့အဲ့ဒီချိန်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်တို့နဲ့အတူတွေ့ခဲ့တဲ့ဒီသမ္မတဝန်ပထမဆုံးပွဲမှာပဲလူခွင့်ရေးမရှိတဲ့ဆောင်ဖြစ်လာတဲ့ဒေါ်စန်းစုကြည်ကဒီမိုကရေစီအတွက်လွှတ်တော်ကနေစကြိုးပမ်းနေတာတွေကိုဂုဏ်ယူစွာပြောရင်းမရှိတဲ့ဆောင်မဖြစ်ချင်ခဲ့ဘူးနိုင်ငံသမားအဖြစ်ပဲအမြဲရပ်တည်ခဲ့တာပါလို့ပြောခဲ့ကြအောင်ဆောင်းပါရှင်ဘရုတ်စ်ကဆိုပါတယ်။ဒါပေမဲ့ဒေါ်စန်းစုကြည်အနေနဲ့ရွေးကောက်ပွဲအနိုင်ကြီး2016ခုနှစ်မှာနိုင်ငံတော်အတိုင်ပင်ခံဖြစ်အစိုးရတာဝန်ယူလာချိန်မှာတော့လူခွင့်ရင်းတဲ့တည်နှလုံးလက်မှုတွေကိုထိန်းချုပ်တာတွေဖြစ်လာပြီးရိုဟင်ဂျာမွတ်စလင်အရေးမှာလူခွင့်ရင်းပြင်းပြင်းထန်ထန်ချိုးဖောက်လာတယ်လို့ကုလသမဂ္ဂဘက်ကစွပ်စွဲမှုတွေရှိလာကအရင်ရထားတဲ့နိုင်ငံတကာစုတွေပြန်ရောက်ခံရခဲ့တယ်လို့ဆောင်းပါရှင်ကထောက်ပြလိုက်ပါတယ်။အခုလိုနိုင်ငံတကာဘက်ကပြင်းပြင်းထန်ထန်ဝေဖန်လာတာတွေရှိပေမဲ့ရိုဟင်ဂျာရေးမှာစူးစူးဝါးဝါအဆင့်ထိမဖြစ်အောင်ဒေါ်စန်းစုကြည်အနေနဲ့တားမြစ်ခဲ့တာမရှိသလောက်နေခဲ့တယ်။ဒါကလည်းအရင်လူခွင့်ရေးမရှိတဲ့ဆောင်ဘဝမှာတုန်းကကြမ်းကြမ်းခံခေါင်းမှတင်းခံနေခဲ့တဲ့စိတ်နဲ့ဆက်လုသွားခဲ့ပုံရတယ်လို့အနောက်နိုင်ငံတန်တမန်တူးကပြောတာကိုဆောင်းပါရှင်ကကိုးကားထားပါတယ်။ဒါအပြင်ဒေါ်စန်းစုကြည်ကိုအဓိကအားထက်ခဲ့တဲ့မြန်မာဒီမိုကရေစီအပြောင်းလဲထွက်အားပေးဖို့သမ္မတဥဘာမလက်ထက်ကမြန်မာသမ္မတဟောင်းဦးသိန်းစိန်ကိုအင်ဂျီတော်ကိုဖိတ်ခဲ့တဲ့ပေါ်လေလွှတ်တော်မှာအတိုက်ခံဖြစ်ခဲ့တဲ့ဒေါ်စန်းစုကြည်ကမကြိုက်ခဲ့ဘူးလို့ဆောင်းပါရှင်ကဆိုပါတယ်။အဲ့ဒီအချိန်2013ခုနှစ်မှာဦးသိန်းစိန်စိုးရအနေနဲ့လူခွင့်ရေးဖိနှိပ်မှုတွေကိုဖြေလျှော့ပေးပြီးငြိမ်းချမ်းရေးကိုအမြန်လှုပ်ဆောင်ကရိုဟင်ဂျာရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းပြီးဖြေရှင်းမှုစူးစမ်းနေချိန်မှာဒေါ်စန်းစုကြည်ကလည်းသူ့လက်ထက်မှာဒီကိစ္စတွေကိုကောင်းကောင်းဖြေရှင်းပေးမယ်လို့အပြိုင်ကတိပေးခဲ့ကြောင်းဆောင်းပါရှင်ကဆိုပါတယ်။ဒါပေမဲ့ဒေါ်စန်းစုကြည်ကပထမဆုံးလုပ်ရမှာကဖွဲ့စည်းပုံပြောင်းလဲဖြစ်တယ်ဒီမိုကရေစီမရှိဘဲလူခွင့်ရေးမရှိနိုင်ဘူးလို့ဆက်ပြောခဲ့ကသူနိုင်ငံတော်အတိုင်ပင်ခံဖြစ်လာချိန်မှာလဲနိုင်ငံအတွက်ရည်ရှိအမျှော်အမြင် vision ကိုဖော်ပြပေးဖို့ဥပမာအစိုးရဘက်ကတိုက်တွန်းခဲ့ချိန်မှာလဲနေပြည်တော်မှာပဲသီးသန့်အောင်းနေခဲ့တယ်လို့ဆောင်းပါးရှင်ကဝေဖန်ထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံဟာအရှိကိုမကြည့်ခင်အရှိမြောက်ဘက်ကိုအရင်ကြည့်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့အခွက်လာစစ်နှစ်ရဲ့နေဆွဲနဲ့East Asia Forum မှာရေးထားတဲ့ဆောင်းပါးတစ်စောင်ကိုပြောပြခြင်းပါတယ်။ဆောင်းပါးရှင်စုဘဲဘာဟူမစ်ကအိန္ဒိယရဲ့အရှိမျောဝါရဟာ1990ပြည့်လွန်နှစ်တွေအတွင်းအရှိနဲ့အရှိတောင်အာရှမှာကုန်သွယ်ကူးသန်းကိုအဓိကထားခဲ့ကြောင်းပြောပြီးမြန်မာနိုင်ငံကအာဆီယံအဖွဲ့ဝင်ဖြစ်လာပြီးတဲ့နောက်ကြတော့အရှိမျောဝါရလို့ခေါ်တဲ့မူဝါဒစီဖြည်းဖြည်းချင်းကူပြောင်းသွားပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေမှာအခြေခံအဆောက်အဦစီမံကိန်းတွေအတော်များများကိုမှတ်တည်ခဲ့တယ်လို့ရေးသားထားပါတယ်။အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသဟာအိန္ဒိယရဲ့အဓိကကုန်သွယ်မိုင်းနဲ့ဆက်ဆက်နေပြီး
အဲ့ဒီကတဆင့်အရှိန်နဲ့အရှိတောင်အာရှနိုင်ငံတွေနဲ့လဲဆက်ဆံနေပါတယ်။ဒါဟာတရုတ်နိုင်ငံမှာယူနန်ပြည်နယ်အရေးပါတာနဲ့အလားတူပါတယ်။ အဲ့ဒီလိုအချက်အချာဒေသမှာနာဂသဘုံတွေလည်းကြီးစိုးနေသလိုစီးပွားရေးအချက်အချာလည်းဖြစ်နေပြီးဒေသတွင်BCIM လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစီးပွားရေးအဖွဲ့နဲ့BIMSTICK လို့ခေါ်တဲ့ဘင်္ဂလားပင်လယ်ခွေ့ဒေသတွင်နိုင်ငံများစီးပွားရေးနဲ့နှီးပညာပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေလို့အဖွဲ့တွေအတွက်လည်းအရေးပါနေတာဖြစ်ပါတယ်။နာဂခွဲထွက်ရေးသဘုံအနေနဲ့ညှိနှိုင်း ကိုလိုနီခေတ်နောက်ပိုင်းနိုင်ငံတည်ဆောက်ရေးမှာအိန္ဒိယအတွက်စိန်ခေါ်မှုတစ်ခုဖြစ်နေခဲ့တာပါ။ဘိုဒိုစ်ဒီမာဆာစ်ကာဘီနက်ခါစစ်စတဲ့သဘုံအဖွဲ့တွေလိုပဲမီဆိုမနီပူနဲ့အာတန်သဘုံတွေလည်းရှိပါသေးတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါ်ချင်းတော်ချင်းများလာနေတာကြောင့်အိန္ဒိယအစိုးရဟာစစ်တပ်နဲ့ပြည်သူစစ်တွေတက်ဖြန့်ထားတယ်။ဘူတန်နဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကသူတို့နယ်မြေတွေထဲလာပြီးအခြေချတဲ့အိန္ဒိယအရှေ့မြောက်ပိုင်းကသဘုံတွေကိုမောင်းထုတ်ခဲ့ပါတယ်။ဒီတော့မြန်မာနိုင်ငံရဲ့အနောက်မြောက်ဖက်စကိုင်းတိုင်းဒေသကြီးမှအခြေချပြီးအိန္ဒိယကိုပုံကန်နေတဲ့သဘုံအုပ်စုတွေကိုစစ်ဆင်ရေးလုပ်နိုင်ဖို့အိန္ဒိယဟာမြန်မာစစ်တပ်နဲ့ဆက်သွယ်ဆောင်ရွက်ရပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းဒေသဟာသဘာဝတည်ရန်စာတရီရေနံနဲ့သဘာဝဓာတ်ငွေ၊ကြောင်မီးဆွေးနဲ့ယူရေနီယံနောက်ပြီးလက်ဖက်နဲ့ရာဘာစတဲ့စိုက်ပျိုးရေးလုပ်ငန်းတွေလည်းရှိပေမဲ့နယ်မြေမတည်ငြိမ်မှုကြောင့်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေကတော့နည်းလာပါတယ်။နောက်ဆုံးမှာတော့ဒီတောင်းချမ်းသူအဖွဲ့တွေနဲ့နိုင်ငံရေးအရာညှိနှိုင်းဆွေးနွေးမှုတွေမရှိဘဲနဲ့တော့ဒေသရင်းမှာအရှိန်နဲ့အရှိတောင်အာရှကိုခီးပေါက်ချနေလို့မရဘူးလို့ဆောင်းပါရှင်ကသုံးသပ်ထားပါတယ်ရှင်။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ဒီလေအမေရိကန်တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့်အမေရိကန်စတိုင်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကအစီအစဉ်ပို့ချပေးမှာပါရှင်။
တော်ရှင်များရှင
် hot water
ရေနွေ
း cold water
ရေအေးစသဖြင့်အသုံးနှုန်းတွေဟာရိုးရိုးရေနီးပါအသုံးများလာပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအသုံးနှုန်းတွေအလုံးဟာအခြေအနေသိပ်မလှကြတဲ့အသေးပဲကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအားဖြင့
် in the hot water
ဆိုတဲ့အသုံးနှုန်းဟာဒုက္ခအကြီးအကျယ်ရောက်နေတယ်လို့အသေးပဲရပါလေစာလုံးပေါင်းက in အထဲမှာ the the H-O-T, hot, W-A-T-E-R, water, ရေနွေးလို့အဓိပ္ပာယ်ရတော့ရေနွေးထဲရောက်နေတယ်လို့တိုက်ရိုက်အဓိပ္ပာယ်ရပါတယ်။လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအသုံးကိုဒီညွှန်အသုံးပြုလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grobe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Joe is really in hot water now. His girlfriend just found out he is seeing another woman.
Joe တယောက်တော့ဒုက္ခရောက်နေပြီဗျို့။သူနောက်အမျိုးသမီးတယောက်နဲ့တွဲနေတာသူ့ရေးစားကတည်သွားပြီလို့အတိအပြရပါလေ In the hot water ဟာဒုက္ခရောက်နေတယ်လို့အတိအပြရတော့ဆန့်ကျင်ဘက်ဖြစ်တယ
် Cold water
ဆိုတဲ့ရေအေးကကောကောင်းတဲ့အတိအပြများဆောင်းမလားလို့ယူဆချက်ရှိပါလေဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့်
To throw cold water
ဆိုတဲ့အသုံးနှုန်းမှာ Salun Banga, THROW, Throw, Pitta, COLD, Golda, Eda, WATER, Water Ga, Yesu Rob. Sakabite Kulunge, Taya Dibe Garo, Ye in it, Pilite, Sule, Dibe Pipi Melu. Idiom Adibe Garo, A Chenyan de Cuckoo, Swans of Jet Cuckoo, Arm Beaded, Bob Pipari. Tunia Pino, Tatapu, Hamjinide, Migu, Ye in it, Pepi, Ninited, Boboshim.
Everybody in the office thought my idea was great, but the boss threw cold water on it. In the hot water. To throw cold water.
ဒေါ်လာလာတိုင်းမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်ရှင်။ကမ္ဘာရွှေဈေးတက်နေတာအပေါ်မူတည်ပြီးမြန်မာနိုင်ငံမှာလည်းရွှေဈေးတွေတရရိပ်တက်လာတဲ့အပြင်ပြည်တွင်းရွှေထုတ်လုပ်မှုလည်းကျဆင်းနေတဲ့အကြောင်းရွှေနှန်းတော်စိန်ရွှေယရနာပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကပြောပါတယ်။အင်ချာမြင့်တဲ့ရွှေကိုအဓိကဝယ်ယူစု
ရွှေနန်းတော်စိန့်ရွှေရတနာဆိုင်ပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကို VOA Washington DC ရုံးမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာအောင်ကျော်ဝင်းခင်ဗျာကျွန်တော်တို့ဒီကိုအမေရိကန်ကိုရောက်တုန်းမှာ VOA ကိုလာလဲပြီးတော့ခလူကိုအင်တာဗျူးခွင့်ပေးတာကျေးဇူးပဲ
။အာကျွန်တော်တို့ကလည်းဂျုံတုံးအင်တာဗျူးခံရတာကျေးဇူးပါ
။ဒီလိုဒီရွှေဆိုင်နေလက်ဝဲယဇနာဆိုင်နေနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားတဲ့အချက်ကရွှေကိစ္စပုံများတယ
်။ဟုတ်ကဲ့
ဒီကအဖြစ်ပါလဲဆိုတော့မြန်မာဒလိထုံးစံပါပေါ့နော်
။ဟာ
ဒီပတ်စံအရင်းနှီးနည်းနည်းရှိလို့ရှိရင်မြေဝယ်ပြီးတော့အဲစုဆောင်ထားတယ်ဒါမှမဟုတ်လို့ရှိရင်ရွှေဝယ်ပြီးတော့စုဆောင်ထားတယ်ဆိုရင်ဒလိရလည်းရှိအောင်
ဟုတ်ကဲ့ပါ
အခုကမြေစည်းတွေတော်တော်လေးကိုမတည်မငြိမ်ဖြစ်တယ်ဆိုတော့ရွှေဝယ်ပြီးစုဆောင်တယ်ဆိုရင်ဒလိအထာရောဘယ်လိုအခြေအနေရှိ
ဟုတ်ကဲ့ကျွန်တော်တို့မြန်မာလူမျိုးတွေကငကိုရီကရွှေလက်ချိုက်တယ်ခင်ဗျပြီးတော့ကျွန်တော်တို့မြန်မာမှာစကပုံရှိတယ်လေရှိရင်တစားပေါ့မရှိဝမ်းစာပေါ့ရှိတဲ့ပတ်စံလေးရှိရင်ရွှေလေးဝယ်ထားမယ်ဝတ်လို့လည်းရတယ်နောက်စုလို့လည်းရတယ်ငွေလိုတဲ့အခါမှာရွှေက liquidity power အားကောင်းတာကိုချက်ချင်းငွေဖြစ်တာပေါ့ဖြစ်တော့အခုနောက်ပြီးတဲ့မိကုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရွှေရတော့ဟိုးတုံးနဲ့ရဟိုးတုံးကဆိုရင်တော့ကျွန်တော်တည်တလောက်တော့2000ခုနှစ်နောက်ပိုင်းမှာပို့ပြီးတော့ကျွန်တော်တို့ရဲ့ currency ကပို့ပြီးတော့ fluctuate ဖြစ်တဲ့အနေအမြင့်တွေများတယ်ပေါ့နော
်
မြန်မာငွေတန်ဖိုးကကျကျလာများတယ်အဲ့လိုဖြစ်တဲ့အခါမှာပြည်သူပြည်သားတွေကငွေကိုရေရွှေကြိုက်တဲ့အလေးထားရင်အဲ့လိုမျိုးကိုယ့်ရဲ့ငွေကြီးကျဆင်းတာကိုကာကွယ်ဖို့အတွက်ဆိုပြီးတော
့
ငွေမစုဘဲနဲ့ရွှေကိုစုတယ်စုတဲ့အခါမှာကျတော့ဟိုးတုံးကတော့အခောက်တုံးစုတဲ့လူရှိတယ်နောက်အထည်ဆိုတဲ့အရောတဲ့တက်တာတဲ့အထည်တွေကိုစုတာပေါ့နော
်
အဲ့လိုမျိုးပုံများတယ်ပေါ့သို့တော့အဲ့ဒီအလေးထားအခုနောက်ပိုင်းမှာမရှိဘူးလားဆိုတော့ရှိသေးတယ်သို့တော်တဲ့အဲ့ဒီအချိန်နဲ့ရှင်မယ်ဆိုတော့နည်းနည်းလေးတော့ရော့လာတယ်ဘာလို့လဲဆိုတော့အဲ့တူဟာရှိနေတဲ့လူတွေရဲ့ဘယ်လိုပြောမလဲဝင်းဝေးเนาะနောက်ပါချေးစင်းပါဝါပြီးတော့ရွှေစည်းအခုအချိန်မှာရှိနေတဲ့လူတူဦးချင်းစီရဲ့ငွေနောက်ပြီးတော့ရွှေစည်းအဲ့ဒီအချက်ဒီပေါ်မှာမူတည်ပြီးတော့ရှိတော့ရှိတယ်သို့တော့ငကိုတဲ့ရှင်တော့နည်းနည်းလေးရော့သွားတယ်ဟိုးတော့ကတော့ပုံများတယ်ခင်ဗျ
ဟုတ်ကဲ့အခုလောလောဆယ်အားဖြင့်တော့ဒီရပိုင်းတွေဒီလာပိုင်းတွေကိုကြည့်မယ်ဆိုရင်ရွှေစည်းကတက်တက်လာတယ
်ဟုတ်ကဲ့
ခုဆိုလို့ရှိရင်73,600လောက်တောင်ရှိနေတယ်
ဟုတ်တယ်ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့တကြတာ
ပါပါတယ်ခင်ဗျာ
ဆိုတော့ဒီရွှေစည်းတက်လာတဲ့တရေပြန်တက်လာတဲ့အကြောင်းကဘာကြောင့်လဲ
ရွှေစည်းတက်တဲ့အကြောင်းအရတော့ကျွန်တော်တို့ကကြည့်လိုက်ရင်တော့အဓိကတော့ကမ္ဘာရွှေစည်းပဲကမ္ဘာရွှေစည်းကိုယ်တိုင်ကဒီ3-4 လအတွင်းဒီနှစ်ပိုင်းမှာပေါ့နော်တအောင်စားကို1100လောက်ထိကျသွားနေပေါ့အခုဆိုရင် 1440 1430အဲ့နာမှာကျွန်တော်တို့ဖြစ်နေတာတွေ့ရတယ်ဆိုတော့ကမ္ဘာရွှေစည်းကိုယ်တိုင်ကနံပါတ်1တက်တယ်ပေါ့ပြီးတဲ့အခါမှာကျွန်တော်တို့က ဟိုဟာပေါ့ချွေစည်းကိုတွက်တဲ့ခါမှာကမ္ဘာရွှေစည်းနဲ့ကျွန်တော်ရဲ့မြန်မာငွေ currency ပေါ့ငွေလန်းလုံးနဲ့ပြန်ပြီးတော့ချိတ်ဆက်တဲ့ခါမှာအဲ့လိုချိတ်ဆက်ခါမှာကျွန်တော်ရဲ့ဟိုတုန်းကတော့ကမ္ဘာရွှေစည်းကြရင်ဗမာပြည်ရဲ့ငွေလန်းအိုနေပေါ့ US dollar exchange ကတက်တယ်ဆိုရင် US dollar exchange ကကျသွားတယ်ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တိုက်ပြီးမှာဘိုးဘန်းဒီပေါ့အသေးချာလေးလုတ်တဲ့အခါမှာကျွန်တော်ရဲ့ငွေတန်ဖိုးကပြောမယ်ဆိုရင်လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လေးငါးနှစ်တက်ဆိုင်တော့နည်းနည်းလေးငြိမ်တဲ့ဘက်မှာဖြစ်နေတယ်ဥမာတဒေါ်လာကို1530ကနေပြီးတော့20ချားထဲမှာငြိမ်နေတယ်အဲ့လိုမျိုးငြိမ်နေပေါ့နော်ငြိမ်တဲ့အခါကျတော့ဟိုဟိုတကယ်လို့ဒါဒေါ်လာစီးမငြိမ်ပဲနဲ့အတက်ကြကြိုင်ရင်ပို့ပြီးတော့ဒီရွှေစည်းကမ္ဘာရွှေစည်းတက်တာနဲ့ဆိုပို့ပြီးတော့ဟိုကျွန်တော်တို့ပြည်သူတွေပိုဆာဖဖြစ်မယ်ပေါ့နော်အခုတော့ငြိမ်နေတဲ့အတွက်ကြောင့်နည်းနည်းလေးကျွန်တော်တို့ဘက်မှာခုတာခံတာရှိတယ်သို့တော့ရွှေစည်းတက်ရတဲ့အကြောင်းရင်းကတော့နံပါတ်1ကမ္ဘာရွှေစည်းပေါ့
ဒီရွှေစည်းတက်တာတွေဒီအခြေအနေကိုကြည့်လို့ရှိရင်မြန်မာစီးပွားရေးနဲ့ရောဘယ်လိုဆက်ဆက်ပြီးသုံးသပ်လို့ရအောင်လဲပြည်တွင်းစီးပွားရေးပေါ့ပြည်တွင်း
စီးပွားရေးပေါ့
ဟိုအဲ့ဒါဟိုကျွန်တော်ပြောတာနိုင်ငံအဆင့်ရေလို့မဟုတ်ဘဲနဲ့လူတူးချင်းစီဒါမှမဟုတ်ပြည်သူတွေအကြောင်းမှရှိနေတဲ့စီးပွားရေးအခြေအနေနဲ့ရောဘယ်လိုဆက်ဆက်မလဲ
အခုဒါမှန်တာပြောမယ်ဆိုရင်ရွှေစည်းတက်တဲ့အတွက်ကြောင့်ပြည်သူတွေကတော့ဝယ်ဖို့တဲ့ပြန်ပြီးတော့ငွေဖော်ချင်ကြတယ်ခင်ဗျသူတို့ဝယ်ထားငွေဖော်ချင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့တည်တလောက်တော့ဒီတလအတွင်းမှာမြန်မာပြည်ရဲ့ရွှေစည်းက1600ခိုင်နှုန်းလောက်တက်တယ်ခင်ဗ
ျ
တက်တဲ့အခါမှာကျတော့တချို့တွေကမဝယ်ချင်တော့ရှိတဲ့ရွှေကိုပြန်လာပြီးတော့ရောင်းတယ်ပေါ့ရောင်းပြီးတော့သူတို့ကားဝယ်ဝယ်မယ်နောက်တစ်ခါကျတော့ home loan နဲ့အိမ်ဝယ်ဝယ်မယ်ဆိုတော့ပြောမယ်ဆိုတော့အယောင်းဝယ်တွေပါသွားတယ်ခင်ဗ
ျ
ပါသွားတယ်နောက်တစ်ခါကျတော့ကျွန်တော်အခုနပြောသလိုပေါ့ဒီရွှေစည်းကတော့တက်လာတယ
်
နောက်ပြီးတော့ currency ကလည်းပြီးခဲ့တဲ့နှစ်နဲ့ဒီနှစ်ကြားထဲမှာ1500ခိုင်နှုန်းလောက်ကျွန်တော်တို့ငွေကြေးကျပါတယ်ငွေဖောင်းပါတယ်ပေါ့ဒါပြီးနေရွှေစည်းဒီပြီးခဲ့တဲ့နှစ်နဲ့ဒီနှစ်ရှိရင်တစ်ချက်သားကိုသသိန်းချော်ချော်ကွာသွားတယ
်
เนาะအဲ့လိုဖြစ်ပေမဲ့လူတူချင်းစီရဲ့ဝင်ငွေကအခုနောက်ငွေဖောင်းပွားတလို့လူတူချင်းစီရဲ့ဝင်ငွေကမတက်လာဘူးခင်ဗ
ျ
မတက်လာတဲ့ခါမှာလူတွေရဲ့ပါချေးစင်းပါဝါကျသွားတယ်ဆိုတာကျွန်တော်တို့ရဲ့ရွှေနှန်းတော်မှာ15နှစ်ဇက်တိုက်ပေါ့ကျွန်တော်တို့ statistics တွေရှိတယ
်
ဟိုငွေကြေးဘလောက်နဲ့ဘလောက်ကြာအဝယ်များတယ်ဥမာ5သိန်းကြားလား5သိန်းနဲ့10သိန်းကြားလား10သိန်းနဲ့သိန်း50ကြားလားအဲ့လိုမျိုးကျွန်တော် ratio တွေရှိတယ်ခင်ဗျအဲ့ဒီ percentage ကိုကြည့်လိုက်တဲ့အခါမှာပို့ပြီးတော့တိတိတသာတွေ့ရတယ်ဆိုတော့ရဲ့သဘောကတော့ခြုံပြောမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးဒီငြိမ်ပြီးတော့ဟိုအားပြော့နေတဲ့အနေအထားမှာတော့တေချာပေါက်တွေ့ရတယ်လူတွေရဲ့ purchasing power ကျသွားတာကိုလည်းတွေ့ရတယ
်ဒီအချိန်ကြီးကအခုဒီတိုင်းပဲဆက်သွားနေမယ်တော့လို့ထင်လားဘာဖြစ်လာမယ်ထင
်ကျွန်တော်တို့ကတော့ market mechanism ရတော့ market ကြီးကတိတ်ပြီးတော့အေးသွားပြီဆိုတော့တစ်ချိန်မှတော့နည်းနည်းတော့ပြန်လိုက်လာမယ်ပေါ့နော်ဒါပေမဲ့အဲ့ဒီလိုလိုက်ဖို့ကြတော့အခုလာပြောတဲ့ဟိုနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ဒါတွေကလည်းအကုန်လုံးချိတ်ဆက်နေတယ်ခင်ဗျအဲ့လိုချိတ်ဆက်တဲ့ကမ္ဘာလာမယ့်နှစ်မှာကျွန်တော်တိုင်မိမှာရွေးကောက်ပွဲလည်းရှိတယ်ခင်ဗျအဲ့လိုမျိုးရွေးကောက်ပွဲကာလတွေဆိုလဲတက်ဆိုင်ရာဟိုနိုင်ငံရေးပါတီတွေအလုပ်ရှုပ်တဲ့အချိန်အစိုးရတဲ့အလုပ်ရှုပ်တဲ့အချိန်နောက် investor တွေကလည်းစောင့်ကြည့်နေတဲ့အချိန်ဖြစ်တော့ကျွန်တော်ထင်တယ်ဒီ2020လောက်အထိတော့ဒီလိုမျိုးပဲသွားမလားဆိုတာတဲ့အနေအထားလေးကျွန်တော်မြင်တယ်ခင်ဗျာဘာလို့လဲဆိုကျွန်တော်ဒီနှစ် April လ January လတည်းကျွန်တော်သတိထားမိတယ် sales တွေကိုကြည့်လိုက်ကျွန်တော်သိပြီအဲ့ဒါဆိုရင်ဒီအရန်ရောက်ရတဲ့ဒီ January ကနေ April လမှာ sales တွေတော်တော်လေးကိုငြိမ်နေပေါ့နော
်
ဆိုတော့ငကိုနှစ်တိနှစ်တိကိုမပြီးဘူးဆိုရင်တော့ဒီမိုးရင်းမှာပို့ပြီးတော့စင်းသွားမယ်ဆိုတာကိုကျွန်တော်တို့က psychological တော့ကြိုပြီးတော့ prepare လုပ်ထားတယ်ခင်ဗျာသို့တော့ကို prepare လုပ်တဲ့အချိန်မှာပဲအခုနပြောတော့ကမ္ဘာရွှေစည်းတက်တယ်အားနဲ့ thought tech ဆိုင်တဲ့ကမ္ဘာမှန်းထားရတယ်နည်းနည်းလေးပို့ထပ်ပြီးတော့ကြာသွားတယ်ခင်ဗျာအဲ့ဒါဆိုတော့ဒီပုံစံတော့ပဲသွားမယ်ဒီတက်မစိုးဖို့ပဲကျွန်တော်တို့ကစုတောင်းရမယ်ခင်ဗျာ
ကျွန်တော်ကျွန်တော်ဝင်ကျေးဇူးတင်ပါတယ်ခင်
ဗျာဟုတ်ကဲ့ဟုတ်ကဲ့ thank you ပ
ါ
ဟုတ်ကဲ့ပ
ါစီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သုတဆုံးလေးအမေရိကန်တစ်ခွေမှာတော့ကျမရေကူတာမှုနဲ့ပတ်သက်ပြီးဆရာဝန်ဒေါက်တာဘွဲ့အပြင် PhD ဒေါက်တာဘွဲ့အတွက်ပါပညာသင်ကြားနေတဲ့မတ်ယူပါအောင်မျိုးကိုကိုအောင်အောင်ကမေးမြန်းတင်ပြထားပါတယ်ရှင
်ဆရာယူပါအောင်မျိုးကအမေရိကမှာပေါ့လေဒီ MD-PhD ပေါ့တာမန်ဆရာဝန်ဘွဲ့အပြင်ပေါ့လေဒီ PhD ဘွဲ့ပေါ့ဒေါက်တာဘွဲ့ကိုလည်းထပ်ပြီးတော့တက်မှာဆိုတော့အဲ့ဒီဘွဲ့အကြောင်းပေါ့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့အရင်ဆုံးစပြီးတော့ရှင်းပြပါလား
MD-PhD ဆိုတာဒီ program ကပေါ့နော်
ရှင်းနေကြရတယ်ရှင်ဟာ MD ဆရာဝန်ဘက်က၄နှစ်ရဲ့ PhD ဘက်က၄နှစ်ရဲ့ပေါ့နော်ဆရာဝန်တွေကို research ပါလူနာဝကုသလာအပြင် research ပါလုပ်လို့ရအောင်လို့
ဒီ MD ဆိုတာကတော့ Doctor of Medical နော
်ဟုတ်ဟုတ်
ဟိုအထွေထွေယောဂကုသဘောမျိုးပဲပေါ့
ကျောင်းပြီးရင်လူတိုင်းနာရတော့ဖြင့်အဲ့ဒီဒီတိုင်းရိုးရိုးတာမန်ဆရာဝန်လို့ပြီးလာတာပေါ့နော်ပြီးရင်အဲ့ဒီဆေးရုံကြီးရဲ့တွားပြီးတော့အလုပ်လုပ်ပြီးတော့ကိုက specialty ယူခြင်းယူယူခြင်း general လုပ်ခြင်းလို့အလိုအဲ့ဒီ option ရှိရပါ့ရှင
်ဆိုတော့အခုကဒီ MD PhD အတွက်ထပ်ပြီးတော့တက်မယ်ဆိုတော့အခုလက်ရှိလောလောဆယ်မှာဘာဘွဲ့ရထားပြီးပြီလဲ
ဟုတ်အခုလက်ရှိကတနည်းက bachelor ဘွဲ့ရထားတာပါရှင်အဲ့ဒီ bachelor ဘွဲ့ရလဲ Virginia Commonwealth University အခုmedical school အခုဈေးကြောင်းတက်နေတဲ့ကျောင်းကနေပဲရထားတာပါရှင် bachelor ဘွဲ့က၄နှစ်တက်ပြီးတော့ရခဲ့တာပါ biology major နဲ့ chemistry minor နဲ့ရလာတာပါရှင်ဒီ bachelor degree ကို
ဆိုတော့ဒီ MD PhD ကိုမတက်ခင်မှာဆရာဝန်ဘွဲ့ဆက်ယူဖို့အတွက်လိုအပ်တဲ့ဟိုဒီဘွဲ့တစ်ခုအရင်တက်ရတဲ့သဘောပေါ့
လူတိုင်းကြီးကအကုန်လုံးကိုဈေးကြောင်းကိုမလျှောက်ခင်အားလုံးကbachelor နဲ့ပြီးခဲ့ရမှာပေါ့ရှင
် bachelor နဲ့ဘလို့အကြောင်းဘလို့ဘာသာရပ်ဒီမှာအဓိကထားပြီးတော့တက်ခဲ့ရမှာလဲ
bachelor ကကိုကြိုက်တဲ့ major နဲ့ပြီးခဲ့လို့ရတယ်ရှင် biology နဲ့ပြီးခဲ့လို့ရတယ် physics နဲ့ပြီးခဲ့လို့ရတယ် chemistry နဲ့ပြီးခဲ့လို့ရတယ်တချို့သူတွေက music တွေပါလေကြီးရတယ်ဒါပေမဲ့ဒါ major ပဲဖြစ်ဖြစ်ကိုက bio foundation ရှိနေရမယ်အဲ့ဒီကိုပြီးလာတဲ့ major မှာ GPA ကောင်းရမယ်တနည်းအား4.0 GPA နဲ့ပြီးခဲ့ရပါတော့ 4.0 ဆိုတာအဲ့ဒီအမြင့်ဆုံးထဲမှာပါတာပေါ့နော
်ဆိုတော့ဒီဘာသာရပ်ကိုရောဘယ်လိုဖြစ်လို့ရွေးချယ်ဖြစ်သွားတာလဲစိတ်ပညာနဲ့ပတ်သက်ပြီးတော့ကိုကစိတ်ဝင်စားလို့လား
ဘမဒီမှာကြီးကြီးငယ်တုန်းကပေါ့နော်ဟိုဟာအဖိုးကလည်းဆရာဝန်အတော်ကလည်းဆရာဝန်ပေါ့နော်ငယ်ငယ်တုန်းကအဲ့ဒီအဖိုးနဲ့လည်းဆိုတော့ဖုန်းနဲ့တွားပြီးတော့အဲ့ဒီအဖိုးလည်းကူးဒီတိုင်းဒီတိုင်းပတ်ပြီးတော့လူပိုင်းနဲ့စကားရပါပြီးတော့ပေါ့အဲ့ဒီကနေစပြီးတော့ငွေရေက exposure ရှိတော့ဒီဆေးပညာကိုစိတ်ဝင်စားခဲ့ပေါ့နော်ပြီးရင်နောက်တစ်ခုကအဲ့ဒီ medical check up တွေ bari လုပ်မယ်ဆိုရင်ဘမပြည်လူတွေကများသောအားဖြင့် Thailand ကိုတွားကြရတယ်ဟာ Singapore ကိုတွားကြရတယ် Malaysia ကိုတွားကြရပေါ့နော်တမီးထင်တာကဘမအဲ့လိုမဖြစ်တယ်ဘယ်တကယ်လို့အဲ့ဒါဒီလိုလုံနိုင်တဲ့လူတွေကပတ်သက်ရှိတဲ့လူတွေကလုံနိုင်တာလေးကိုဟာဒီလိုပတ်သက်မရှိတဲ့လူတွေကဘလို့လုံးမှာပေါ့နော်ဘာသာပြီးမှာအဲ့ဒီ health care ဆိုတာပို့ပြီးတော့တိုးတက်မှုလိုအပ်တယ်လို့ထင်ပါတယ်ခုဘုမပြည်ရဲ့ health care ကကောင်းနေရမယ်ကိုကလည်းတွားနိုင်နေရမယ်ပေါ့နော်ဒီကိုအပြင်တခြားနိုင်ငံတွားစီအားလိုအပ်မှုမရှိအောင်လို့ဘုမပြည်ကိုအဲ့လိုဖြစ်စေချင်တယ်ပေါ့အဲ့လိုဘလို့ဖြစ်နိုင်ရမလဲဒါကြီးကဘလို့ဖြစ်တာလဲဆိုပြီးတော့စိတ်ဝင်စားခဲ့ပြီးတော့အဲ့ဒီဆေးပညာဘက်ကိုပို့ပြီးတော့စိတ်ဝင်စားခဲ့တာပေါ့နော
် MD PhD ဘွယ်တက်ဖို့အတွက်ပေါ့အားလုံးကရှင်းနေဆိုတော့အခါကျတော့ဒီမှာဒီပညာတော်သင်စုလဲရတယ်လို့ကြားပါတယ်ဆိုတော့ပညာတော်သင်စုကရောဘယ်လောက်ရပါလဲ
။အော်ဟုတ်အဲ့ဒီရှင်းနေစာလုံးအတွက်အဲ့ဒီကျိုးရှင်ပိုးကြီးအကုန်ပေးတယ်ပြီးရင်နေစရိတ်စာစရိတ်အသုံးစရိတ်အဲ့ဒါတွေအကုန်ပေးရပေါ့နော်အဲ့ဒါတွေအကုန်လုံးပေါင်းလိုက်ရင်တစ်နှစ်ဆိုရင်ဒေါ်လာ9000လောက်ပေးရပေါ့နော်ကျောင်းလာခါက4000လောက်ရှိတယ်အဲ့ဒါအကျောင်းကပေးပြီးတာနေစည်းစားကြီးက3000လောက်ပေးရပေါ့နော်ဒီနှစ်ကိုအဲ့ဒါကို10နှစ်စလုံးပေးတာဆိုတော့5,600လောက်ပေးရပေါ့နော
်ကျောင်းပြီးသွားတဲ့အချိန်မှာကျတော့ဒီကျောင်းမှာပဲဆက်ပြီးတော့အလုပ်လုပ်ဖို့အစီအစဉ်ရှိလားဒီလိုကျိုးပညာတော်သင်စုပေးတဲ့အတွက်ကိုသူတို့ဘက်ကတခြားဘာတွေကန့်လန့်ထားတာမျိုးတွေရှိပါလဲ
အော်အဲ့လိုကန့်လန့်ထားတာမျိုးတွေဘာတွေတော့မရှိဘူးပေါ့နော် तू ကဒီဒီလိုစုပေးပြီးတော့သူကလူတွေကိုလုံးဝအဲ့ဒီ MD PhD လုပ်ဖို့အတွက်ကိုဟိုကအဲ့ဒီ encourage လုပ်တာပေါ့နော်ဒါတွေလာလုပ်ကြပါ research လုပ်ကြပါဆရာဝန်မကလည်းနဲ့ researcher ဖြစ်အောင်အဲ့ဒီတိုက်တွန်းတာပေါ့နော်ဒီလို support ပေးပြီးတော့ဘာဖြစ်လို့လဲဆိုတော့အခု health care မှာအရေးကြီးတာကအဲ့ဒီလူနာကိုကုဖို့လည်းအရေးကြီးတယ်ဒါပေမဲ့လူနာကိုကုတဲ့အဲ့ဒီ backup ဆိုရင်အခုရှာတွေ့ထားတဲ့အဲဒီ technique တွေအဲဒီတုံးတက်မှုတွေကိုအသုံးချတာပေါ့နော်အဲဒီအခုလူနာကုတကုတမှုလုပ်ဖို့ဆိုရင်ဒါပေမဲ့ PhD ပါရှိရင်အဲဒီကုတမှုနည်းတွေကို improve လုပ်နိုင်တယ်အစ်စ်လည်းထွင်နိုင်တယ်ပေါ့နော် research လုပ်ရင်စေးဝါအသေးချနိုင်တယ်မဟုတ်ရင်စေးဝါကိုပို့ပြီးတော့ကျ changes the discovery the alu bai lou nai na bo no aja mu lu chang ga alu mu thauk pan na bo no alu dilo pyan mi lo chang mu pyan mi lo la bi lo pyan lou lou ya mai wa yi do ma shi u bo la lou chin yin tru ga pyo da bo no welcome lou da bo no da bi mae alu tru yi shi we ni ya mae tru yi shi pyan mi lo di di alu chi shin ne ko thauk pan bi lo pyan mi lo alu nga ne sen ne la lou ya mai wa yi do ma shi ba u no
ဟိုခုနကယူပါအမျိုးပြောသွားတာပေါ့နော်ဒါကိုကငငယ်သေးရဒီအဖိုးတွေဝါရီနဲ့စေကမ်းမှာလိုက်သွားတယ်လိုက်အဲ့ဒီချိန်မှတွေကဒီမြန်မာပြည်မှာရှိတဲ့ဒီကျမ်းမာရေးစနစ်နဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကိုကဟိုအားမရဘူးပေါ့လေကိုတွေ့ခဲ့ရတာလေပေါ့ဆိုတဲ့အခါကျတော့တကယ်လို့သာဥပမာဒီကျောင်းကနေပြီးသွားတယ် MD PhD ဘွဲ့လဲရပြီဆိုရင်ရောဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့ဘာတွေလုပ်မယ်ဆိုပြီးတော့စိတ်ကူးထားတာမျိုးတွေရှိလဲ
ဟုတ်ဟုတ်ဟော Doctors Without Borders ဆိုတာဒီမှာ program ရှိရပေါ့နော်အဲ့ဒီ program တွေကအဲ့ဒီဆရာဝန်တွေကကဘာကိုပတ်ပြီးတော့အဲ့ဒီလိုက်ပြီးတော့ကုသပေးရပေါ့နော်အဲ့ဒီ program နဲ့ဒီလိုကမာဒီကိုလာပြီးတော့သူများတွေကိုပြောချင်တယ်ပေါ့နော်ကမာဒီကိုလာပြီးတော့ဟိုဟာဆရာဝန်တွေဝင်လာပြီးတော့ကုပြီးတော့ကုသပေးတာပေါ့နော်အဲ့ဒီ healthcare အဲ့ဒီမရှိတဲ့နေရာတွေမဟုတ်ရင်healthcare နဲ့နေရာတွေပေါ့နော်အဲ့လိုမျိုးဟာလာပြီးတော့ကူပြီးတော့ကုတာပြီးရင်အဲ့ဒီကောင်းမယ်လို့တမီးအထင်ပါတ
ယ်ယူပါအောင်မျိုးကဒီအကြောင်းလည်းနည်းနည်းလေးပြပြပါအောင်ဆိုတော့အမေရိကကိုရောက်တာဘယ်လောက်ကြာပြီလဲ
ဟုတ်ဟုတ်ဟုတ်ပမာပြရနေဒီကို2014ကလာခဲ့တာပေါ့နော်အမေက DV lottery ကိုပေါက်သွားတာပေါ့နော်2014မလာခင်တုန်းကတမီးကIGCSE B ကမကြသေးဘူးပေါ့နော် IGCSE ကအဲ့ဒီ high school ပြီးရင်အဲ့ဒီ UK ကဖြေရတဲ့ဆံဝဲပေါ့နော်ဒီနေ့ကအဲ့ဒါဖြေပြီးတော့အစား UK ကိုသွားမယ်ဆိုပြီးတော့ season ထားတာပေါ့နော်အခုဒီလိုအဲ့လိုအမေကလည်း DV lottery ရသွားတော့အော် America သွားရအောင်ဆိုပြီးအဲ့လိုလည်းဖြစ်သွားပါပေါ့နော်ပြီးတော့ America ကအဲ့ဒီ education ကိုလည်းပို့ပြီးတော့သဘောကျလို့အကုန်လုံးအဆင်ပြေပြီးတော့ America ဘက်ကိုပို့ပြီးတော့ရောက်လာတာပေါ့နော်
ကိုအောင်အောင်စီစဉ်တက်ဆက်ပေးနေတဲ့သစ္စာဆောင်လဲအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာမနက်ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါလေ။အင်ကာနေညပိုင်းမှာတော့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းရှိတာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။အခုအင်ကာနေမနက်ခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝဲမင်းကပြောပြပါမယ်ရှင
်။ဒေါ်နယ်ထရန့်အစိုးရကအမြဲတမ်းနေထိုင်ခွင့် Green Card လျှောက်ထားသူတွေအနေနဲ့အစိုးရအကူအညီထောက်ပံ့တွေယူထားလို့ရှိရင်နေထိုင်ခွင့်ပြည်ပင်ခံမဲ့မူဝါဒသစ်ကိုကျင်းပလိုက်ပါတယ်။အစိုးရထောက်ပံ့နေဖြစ်တဲ့ Medicaid လို့ခေါ်တဲ့အခမဲ့စေကူတာခွင့် Food Stamp ကိုအစားအသောက်၎င်းဝယ်လျော်ရတဲ့ပေါ့ချာဒါမှမဟုတ်နေအိမ်ထောက်ပံ့မှုယူထားတဲ့နိုင်ငံရှိပြောင်းလာသူတွေအနေနဲ့အမြဲတမ်းနေထိုင်ခွင့်သို့မဟုတ်နိုင်ငံသားလျှောက်ခွင့်ပြည်ပင်ခံရမဲ့မူဝါဒသစ်ကိုမနေ့ကထုတ်ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံသားဖြစ်မှုနဲ့လူဝင်မှုကြီးကြပ်ရေးဌာနယာယီညွှန်ကြားမှုကန်ကူချင်နယ်လီကအခုလိုပြည်သူ့ရေးရာကန့်သတ်မှုဥပဒေရဲ့တာမြင်မှုကြောင့်အမေရိကန်မှာနေထိုင်ဖို့လျှောက်ထားသူတွေအနေနဲ့ကိုယ့်ခြေောက်ပေါ်ကိုယ်ရည်တည်နေအောင်ကိုယ့်ဝင်ငွေနဲ့ကိုယ်လုံလောက်အောင်နေထိုင်ဖို့အားပေးရရောက်တယ်လို့ဆိုပါတယ်။ဟောင်ကောင်ရက်တက်ဖွဲ့ရဲ့ချက်ဖွဲ့မှုကိုရှုံချတဲ့အနေနဲ့ဒီမိုကရေစီလိုလားတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကဟောင်ကောင်လူစိတ်ကိုချီတက်ခဲ့တာကြောင့်လေရင်ခီးစဉ်အားလုံးမဖြစ်မနေဖြစ်သိမ်းခဲ့ရပြီးတဲ့နောက်အင်္ဂါနေ့စော်ပိုင်းမှာတော့ကမ္ဘာလေကြောင်းပြန်တန်းမှုမှာအလုံအများဆုံးလေဆကြီးတစ်ခုမှဖျို့ဖျက်အခြေဆိုင်နေပါတယ်။အချမ်းဖက်ဆန္ဒပြသူတချို့ဟာအချမ်းဖက်ဝါဒဆွဲလို့ရအဖြစ်ဆိုရတရုတ်ဆိုရကရှုတ်ချပြောဆိုထားပြီးဟောင်ကောင်ဆန္ဒပြသူတွေပေါ်တရုတ်ဆိုရဘက်ကစိတ်ဆိုးဒေါသထွက်ကြောင်းရိပ်လက္ခဏာတွေပြခဲ့ပြီးတဲ့နောက်အခုလိုလေဆိပ်ကိုပိတ်ချလိုက်တာပါ။အမေရိကန်ပြည်ထောင်စုဘက်ကတော့သက်ဆိုင်သူအလုံးကိုအချမ်းဖက်မှုတွေရှောင်ရှားဖို့တိုက်တွန်းထားပါတယ်။မွန်ပြည်နယ်ပေါ်မြင့်နယ်တွင်ရေကြီးမြေပြိုမှုကြောင့်တည်ဆုံသူရေတွေဟာ59ဦးထိရှိသွားပြီလို့မြန်မာနိုင်ငံမိသက်ဌာနကနောက်ဆုံးဖော်ပြထားပါတယ်စစ်သားတွေကယ်ဆယ်ရေးရေးသမားတွေနဲ့တူကယ်ဆယ်ရှာဖွေတွေဝိုင်းလုပ်ပေးနေတဲ့မိသက်ဦးစီးဌာနအနေနဲ့မနေ့ညနေပိုင်းကနောက်ထပ်အလောင်းတွေ့ခဲ့တာကြောင့်အခုလိုသိဆုံးသူဦးရေမြင့်တက်သွားတာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ကီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Greg Bands ဖြစ်ပါတယ်ရှင်အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်တော်လရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.